ရခိုင်မြောက်ပိုင်းကတိုက်ပွဲပြင်းထန်နေတဲ့ကြောက်တော်မြို့နယ်မှာတရင်တပတ်ကျော်အတွင်းနေရာဆွံခွာထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်တောင်းကနန်းထိရှိနေပါတယ်။လက်ရှိအချိန်ထိလည်းစစ်ဆောင်ဥယျာဉ်တွေထပ်တိုးနေတယ်လို့တက္ကသိုလ်ဝန်ထမ်းဆောင်ဝေးဖြစ်ဆိုပြီးတဲ့ကျောင်းသူကျောင်းသားတွေလည်းနေရာပြန်ဖို့ခက်ခဲနေကြပါတယ်။ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်မှာမလန်စာပိုင်ကလေးကဆိုးရတက်နေရခိုင်လက်နက်ကန်ရဲ့ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ကျစ်လက်နေဒေသခံတွေဟာကြောက်တော်မြို့ကိုထွက်ပြေးလာနေကြပါတယ်။လက်ရှိချင်းဒီကြောက်တော်မျိုးပေါ်ကိုရောက်ရှိလာတဲ့စစ်ဆောင်တွေဟာတပေါင်းနီးပါးရှိတယ်လို့ကြောက်တော်မျိုးမင်းမျိုးဖားဒေါက်တာထွန်းအေးကပြောပါတယ်
။မရှိပါ6ရက်နှစ်မှာစပြီးတော့မိဘဝကျေးရွာကဥက္ကဋေစပြီးတော့သူအဲ့ဒီသူရဲ့ဒေဝင်ပြုတ်ပြထားတဲ့နေရာကိုဒုက္ခတွေတွေစပြီးဝင်လာတာ။အဲ့ဝင်လာတာကတော့40လောက်ပါ။ဒီနေ့တနေ့ကြောက်ပြီးဝင်လာတာ6ရက်နှစ်ကနေစပြီးတော့အခု28တရက်အတွင်းမှာစုစုပေါင်းဒုက္ခတွေကြီး150035ရောက်အဲ့ဒါကင်ဖြစ်မှာပဲဒါပေမဲ့တချို့ကျတော့ကင်ထဲမဝင်မင်းနဲ့ဆွေမျိုးအိမ်နောက်ပဲနီးစပ်တဲ့ခြေရွာတွေအဲ့ဒါတွေကိုခိုးမိခိုးပြီးတော့ခိုးကပ်ပြီးတော့သွားတဲ့ဥယျာဉ်ကတော့အများကြီးပါပဲအများကြီးဆိုတာကကျွန်တော်ကကောင်းကနန်းတိရှိနေပါတယ်
ကြောက်တော်မျိုးနေအတွင်းကလက်ရှိတိုက်ပွဲပြင်းထန်နေတဲ့ prime time တိမ်မာစားတဲ့ကြီးရွာတွေအပြင်တခြားကြီးရွာတွေကထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာအစိုးရကစောက်ပေးထားတဲ့နေဘူးခန်စခန်းနဲ့တခြားဘုန်းတော်ကြီးကျောင်းတွေစာသင်ကျောင်းတွေမှာဖြစ်တယ်လို့နေထိုင်နေကြရတယ်လို့ကြောက်တော်မျိုးမင်းမျိုးဖားဒေါက်တာထွန်းအေးကပြောပါတယ
်အုပ်ချုပ်ရေးလိုင်ကတရားဝင်အိုင်ပင်နေသူကအစီအစဉ်နဲ့ထောက်ထားတဲ့ modular house ပေါ့နေဘူးခန်စစ်ဘေးဆောင်စခန်းတစ်ခုရှိပါတယ်ကျန်တာကတော့ကျွန်တော်တို့ညနေသာသနာပြီးမှမှာအရေးပေါ်လိုအပ်လို့ထားရရှိပါတယ်။နောက်ကျွန်တော်တို့ဒီနေ့နေ့လယ်ကျရင်တော့ညမအထကညမအထကအဆောက်အောက်ထက်မှာကျွန်တော်တို့ဒုက္ခတဲ့6လောက်ကိုကျွန်တော်တို့ထားဖို့အစီအစဉ်ရှိပါတယ်။နောက်ညအဝင်ကကြံကြီးရှင်ဖရာရဲ့ဓမ္မယုံတင်တော်ကြီးမှလည်းအဲ့မှာဒုက္ခတဲ့300လောက်ထားမယ်လို့ကျွန်တော်တို့ယူဆထားပါတယ်။ဟိုနောက်ဆုံးအနေနဲ့ကတော့ချမ်းရွာအထကသောဦးမှာကျွန်တော်တို့နောက်ပိုင်းဝင်လာတဲ့ဒုက္ခသည်တွေကိုထားဖို့အစီအစဉ်ရှိပါတယ
်။တပတ်ကျော်အတွင်းမှာစစ်ဆောင်တောင်းကနန်းတိရှိလာတာကြောင့်စစ်ဆောင်တွေရဲ့ဆော့ဝက်နေရဲ့ကျန်းမာရေးပိုင်းတွေမှာခက်ခဲတွေရှိနေတယ်လို့သူကဆက်ပြောပါတယ်
။စုစုပေါင်းမှာဟို10ပေ6ပေလောက်ပဲရှိတယ်။အခန်းတစ်ခန်းမှာလူ10ယောက်လောက်နေတယ်ဆိုတော့ကျွန်တော်တို့အခုလောလောဆယ်ကိုရိုနာဗိုင်းရပ်စ်အန်ဒီနက်စ်ကျွန်တော်တို့အမြင်မှာဘလို့မသိတော့ပါဘူးအဲ့ဒါကနေထိုင်ရဲ့သူတို့အတွက်အခက်အခဲတစ်ချက်နောက်တစ်ချက်ကရေနဲ့မိန်လာတန်ရှင်းမှုလုံးဝမရှိဘူးနောက်တစ်ချက်ကဓာတ်ရီတောက်ရီဓာတ်ရီတောက်ရီကအခုဒီအစိုးရစီကတရုံဝင်IDP camp ကိုဝင်သွားပြီနဲ့အစိုးရစီကအခုညီဘာမှကျွန်တော်တိတိယောက်ယောက်မရောက်သေးပါဘူး
ဒီကနေ့မလာ18ရက်အင်္ဂါနေ့ဟာတက္ကသိုလ်ဝန်ထမ်းဆောင်မွေးဖွဲ့ဖြစ်ဆိုပြီးတဲ့နေ့ဖြစ်တာကြောင့်ကြောက်တော်မျိုးပေါ်ကိုလာရောက်ဖြစ်ဆိုကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဆံမွေးဖွဲ့ဖြစ်ဆိုပြီးရှင်မိမိနေရာကိုပြန်ဖို့အတွက်ခက်ခဲနေကြပါတယ်ကျောက်တော်မျိုးနဲ့တင်းမကြီးရွာကနေဆံမွေးဖွဲ့လာရောက်ဖြစ်ဆိုတဲ့ကျောင်းသူမခိုင်ဆန်းဦးကတော့ဆံမွေးဖွဲ့ပြီးတော့တဲ့ရှင်အင်္ဂါပြန်ရှင်ပေမဲ့ရွာမှာလူမရှိတော့တာကြောင့်ဆေးချောင်စခန်းမှာပဲအခက်အခဲမျိုးစုံနဲ့နေထိုင်နေကြတယ်လို့ပြောပါတယ်အင်္ဂါ
ပဲပြန်ရှင်ပါတယ်ဒါပေမဲ့အင်္ဂါလည်းမပြန်ရဘူးဒီမှာနေရာကလည်းဒုက္ခဟိုဒီတနေရာတော့အဝဲလဲရတဲ့နေရာတွေအရှင်တော့မပြေပါဘူးဒီလိုပါပဲတကယ်အဝဲလဲရတဲ့နေရာတွေရောအကုန်လုံးကတော့လူတွေကအများကြီးဆိုတော့ဒီဒုက္ခတော့ဒုက္ခတော့တော်တော်တော့ဈေးပါတယ်ဒါပေမဲ့ဟိုတောင်ဆောက်တဲ့လူတွေကတော့တောင်ဆောက်ပါတယ်ဒုက္ခတဲ့ခြင်းအတောင်ကိုယူနေတာမဟုတ်ပါဘူးသာသာတော့အာယုံတိုင်းမရတော့ပါဘူးချင်းသူလူတွေရွာကရောက်ဖားပြီးဖန်သွားတယ်အဲ့လိုကြားတဲ့အခါကိုနဲ့ရှင်နဲ့ဥလေးတွေဆန်းတော့တယ်အဲ့လိုကြတော့စာဝန်နဲ့စိတ်ကူးဝင်ထားတော့ပါဘူးဒီလိုပဲဒါပေမဲ့ဖြေလိုက်ရတာပါပဲဒီလိုပါပဲ
ရခိုင်တိုင်းဒေသမျိုးနွယ်စုများစီရင် REC ရဲ့ထုတ်ပြန်ရှိရာရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆွံခွာထွက်ပြေးနေကြတဲ့စစ်ဆောင်ဥယျာဉ်တသိန်း2000ထိရှိနေတာလည်းဖြစ်ပါတယ်ကျွန်တော်တက်နိုင်ပါစစ်တွေမျိုးကလည်းတရင်ပေးပို့ထားတာလည်းဖြစ်ပါတယ်ခင်ဗျာ